နှစ်ပေါင်း20အတွင်းပထမဆုံးချိန်ကျင်းပမဲ့ရွေးကောက်ပွဲတွေနောက်ပိုင်းမြန်မာနိုင်ငံမှာဆိုးရွားသည့်တရက်ထွက်ပေါ်လာဖို့ရှိပေမဲ့စီးပွားရေးဖွံ့ဖြိုးမှုတွေပေါ်တည်တည်တတ်တတ်တက်ရောက်မှုရှိလိမ့်မယ်လို့တော့ကျွမ်းကျင်သူတွေကတော့မယုံကြည်ကြပါဘူး။အထူးသဖြင့်ကတော့အုပ်ချုပ်ရေးပုံစံမှာအပြောင်းလဲတွေရှိလာမှာဖြစ်ပေမဲ့အနှစ်သာရအားဖြင့်တိတ်ကွဲပြားမှာမဟုတ်တဲ့အတွက်ကြောင့်လဲဒီလိုမမျှော်လင့်နိုင်တာလို့ဆိုနေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုငင်းချိုင်းတက်ကတူ ISIP က2010ပြည့်နှစ်ရွေးကောက်ပွဲအကြိုကာလမြန်မာနိုင်ငံစီးပွားရေးအခြေအနေစမ်းစစ်ချက်အစီရင်ခံစာကတော့တိုင်းပြည်ရဲ့မီယိုဖလာလည်းဖြစ်ပင်မလုပ်ငန်းတစ်ခုလည်းဖြစ်တဲ့စံစဘာစိုက်ပျိုးရေးလုပ်ငန်းမှာအားနည်းနေတာတွေရင်းနှံသဘာဝတန်ခွေလိုအရင်းအမြစ်တွေကိုပြပတင်ဖို့ရောင်းချမှုပေါ်အားထားနေတဲ့စီးပွားရေးပုံစံတွေနဲ့စွမ်းဆောင်နိုင်ရည်တွေဟာတိတိတသာကျဆင်းနေတယ်လို့ဖော်ပြခဲ့တာပါ။စစ်ဆိုးရဆက်ဆက်အုပ်ချုပ်မှုအောက်စီမံခန့်ခွဲမှုတွေလွဲမာနေတာပြည်ရင်းစစ်မီးတံခံနေရတာတွေကြောင့်လဲစီးပွားရေးစနစ်မှာပြိုကွဲမှုတွေနဲ့ကြုံခဲ့ရတယ်လို့ဆိုပါတယ်။အခုခါနိုဝင်ဘာလ9ရက်နေ့ရွေးကောက်ပွဲတွေကျင်းပပြီးအုပ်ချုပ်ရေးပုံစံတွေပြောင်းလဲလာမယ့်အရေးရောင်တွေတွေ့မြင်လာရပေမဲ့အုပ်ချုပ်ရေးအာဏာကိုစစ်ဆိုးရကသာပုံစံတစ်မျိုးနဲ့ဆက်လက်ချုပ်ကန်သွားမယ်လို့အများကရှုမြင်ထားကြသလိုဒီအတွက်လည်းစီးပွားရေးဖွံ့ဖြိုးမှုတွေကိုမြင်ရမှာမဟုတ်ဘူးလို့မြန်မာစီးပွားရေးအခြေအနေတွေကိုစမ်းစစ်လေ့လာနေတဲ့ဩစတြေးလျနိုင်ငံမက်ကော်ရီတက်ကသူစီးပွားရေးပညာဌာနကပမောက်ခရှောင်းတန်နယ်ကဆိုပါတယ်
I suspect no change at all, mate. Essentially because all of the key players have a very strong economic stake in the system.
အပြောင်းလဲတွေထွက်ပေါ်လာမယ်ဆိုတဲ့အပေါ်မှာကျွန်တော်တန်တရားရှိပါတယ်။ဘာကြောင့်လဲဆိုတော့အခြေခံအဖြစ်အဓိကပုံကူတွေအားလုံးလူလူကစီးပွားရေးစနစ်ထဲမှာခိုင်ခိုင်မာမာနေရာယူထားကြလို့ပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်ဆန်းပိုင်းတွေမှာကျွန်တော်တို့တွေ့ခဲ့ရတဲ့အတိုင်းနိုင်ငံပိုင်လုပ်ငန်းတွေကိုပုဂ္ဂလိကပိုင်ဖြစ်လွှဲပြောင်းတဲ့နေရာမှာအတော်များများကဒီလက်ရှိရှိနေပြီးသားစနစ်ထဲကနေခွဲဝေယူခဲ့ကြတာတွေဆက်လုပ်ခဲ့တာမျိုးအပြောင်းလဲတွေဖြစ်စရာမရှိပါဘူး
။ငင်းချိုင်းတက်ကတူအစိုးရခန်းစာကတော့စီးပွားရေးလုပ်ငန်းတွေပေါ်အစိုးရကတင်းတင်းကြပ်ကြပ်ချုပ်ကန်ထားတာတွေအာဏာပိုင်တွေသူတို့နဲ့နှိစက်သူတွေကသာလိုအပ်ကြီးအုပ်ထားတာတွေတိုင်းပြည်မှာလွှမ်းမိုးနေခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းစစ်ဆိုးရွားရဲ့2008ခုနှစ်အခြေခံဥပဒေမှာတော့ဈေးကွက်စီးပွားရေးစနစ်နဲ့အမျိုးသားစီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့လူလက်စွာရှင်ပြိုင်မှုတွေကိုထိခိုက်မဲ့လဝကြီးဟုတ်ချုပ်ကင်တာတွေကိုခွင့်ပြုမှာမဟုတ်ဘူးလို့လည်းပြဋ္ဌာန်းထားတာပါဒီလိုပဲပြည်သူပိုင်တိမ့်ပိုက်တာမျိုးငွေကြီးဖြစ်သိမ်းတာမျိုးမလုပ်ဖို့နဲ့တောင်သူလယ်သမားတွေစက်မှုလုပ်ငန်းရှင်တွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးသွားမယ်အကူအညီထောက်ပံ့တွေလည်းပေးသွားပါမယ်လို့ဆိုပါတယ်ပမောက္ခတန်နယ်ကတော့စစ်ဆိုးရွားကအသည့်ရေးဆွဲထားတဲ့အခြေခံဥပဒေထဲမှာစီးပွားရေးလွတ်လပ်ခွင့်တွေကိုတကယ်တမ်းအာမခံချက်ခိုင်ခိုင်မာမာပေးမထားသလိုအဓိကပြုပြင်ပြောင်းလဲရမယ့်ကိစ္စတွေကိုချန့်လှပ်ထားတယ်လို့ထောက်ပြပါတယ်
Unfortunately, the constitution as it is at the moment makes very little progress in terms of economics. So some of the worst aspects of the existing system are still very much in place.
ကမ္ဘာကောင်းကြောင်းမလာဘူးလို့ဆိုရမှာကအခုဒီလက်ရှိအခြေခံဥပဒေမှာစီးပွားရေးနဲ့ပတ်သက်လို့အနေချင်းလောက်ပဲတူးတက်မှုတွေပေါ်လာပါတယ်။လက်ရှိစနစ်ထဲမှာအဆိုးဆုံးလို့ဆိုရမယ့်ကိစ္စတွေတဲကအချို့ဟာဆက်ပြီးတော့တည်ရှိနေသေးပါ။ဥပမာအနေနဲ့ကဒီနိုင်ငံတော်ကမြေယာအားလုံးကိုပိုင်ဆိုင်နေဆိုတာမျိုးပါ။ဒါကအထူးသဖြင့်စီးပွားရေးလိုကဏ္ဍမျိုးမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့အတွက်အဟန့်တာဖြစ်နေပါတယ်။ဒါအပြင်လူတွေရဲ့မြေတွေယာတွေဟာလည်းစီးပွားရေးလုပ်ငန်းကြီးတွေတထည်တွေလက်ထဲရောက်ဆုံးရှုံးရတဲ့အဖြစ်ပါ။ဒါလိုရှိတော့ကကြည့်တဲ့ဥပဒေမျိုးပုဂ္ဂလိကပိုင်ဆိုင်ခွင့်ကိစ္စတွေကိုကင်တွယ်ဆောင်ဖို့ဆိုတာမျိုးတွေလက်ရှိဒီအခြေခံဥပဒေမှာမပါပါဘူး။ဒါဟာအင်တန်မှအရေးကြီးလာပေမဲ့အခြေခံဥပဒေထဲမှာချန်လှပ်ထားတဲ့ကိစ္စဖြစ်ပါတယ်
။စစ်ဆိုးရွားရဲ့အခြေခံဥပဒေကတော့နိုင်ငံတော်ရဲ့စီးပွားရေးစနစ်ဟာဈေးကွက်စီးပွားရေးစနစ်ဖြစ်ရမယ်လို့ပြဋ္ဌာန်းထားပါတယ်။တကယ်တော့1988ခုနှစ်ဒီမိုကရေစီရဲ့တောင်းဆိုအုံကြွမှုတွေကြုံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံမှာစီးပွားရေးမူဝါဒတွေပြောင်းလဲပြီးဈေးကွက်စနစ်ကိုကျင့်သုံးတော်မယ်ဆိုပြီးစစ်ဆိုးရဆက်ဆက်ကပြောခဲ့ကြတာပါဒါပေမဲ့လည်းဒီအစီအစဉ်တွေကိုကြေကြေပြန့်ပြန့်အကောင့်ထဲပေါ်နိုင်တာတွေမတွေ့ခဲ့ရပါဘူးစီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့လူထူးချင်းပြန့်ပြန့်ကုန်ထုတ်လုပ်မှုပမာဏ GDP အားဆိုရင်အာရှနိုင်ငံတွေအားလုံးနဲ့စာရင်နောက်ကျကျန်နေတာဖြစ်တယ်လို့ငွေကြေးဖောင်းပွမှုပမာဏကလည်းဆယ်ရာဂိုင်နှုန်းကျော်ရှိနေတယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားတာပါဒါတွေကလည်းလွဲမားတဲ့စီမံခန့်ခွဲမှုတွေနဲ့အတူပညာရေးကျန်းမာရေးတို့လိုတိုင်းပြည်စီးပွားရေးအခြေခံအုတ်မြစ်ဖြစ်တဲ့လူမှုဝန်ဆောင်မှုကဏ္ဍတွေမှာအစိုးရကဖြည့်ဆည်းပေးဖို့ပြောကွက်မှုတွေရဲ့နောက်ဆက်တွဲရလဒ်အဖြစ်ငင်းချိုင်းတက်သူရဲ့အစီရင်ခံစာကဖော်ပြပါတယ်ပမောက္ခတန်နယ်ကလည်းတကယ်တမ်းတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးဖို့အတွက်ကတော့အခြေခံအဆောက်အအုံလုပ်ငန်းတွေအရင်းအမြစ်တွေတိုးတက်အောင်လှုပ်ဆောင်ဖို့လိုတယ်လို့မြင်ပါတယ်။တရားဥပဒေစိုးမိုးရင်းနဲ့စီးပွားရေးလုပ်ငန်းတွေအတွက်အမှတ်ခံနိုင်မဲ့နိုင်ငံရေးတည်ငြိမ်မှုတွေရှိရလိမ့်မယ်လို့လည်းသူကဆိုခဲ့တာ
ပါ။ It desperately needs a better government. Basically there's really no way around that. Burma needs a new government. It needs a government that even if it wasn't fully democratic
ပူပီကောင်းတဲ့အုပ်ချုပ်ရေးတရားအသေးအတန်ကိုလိုအပ်နေပါတယ်။ချင်းကားဖြစ်တော့ဒီနီလန်းကလွယ်လို့အခြားမရှိပါဘူးမြန်မာနိုင်ငံမှာအစိုးရတည်တည်ရလိုပါတယ် ဒီမိုကရေစီအပြည့်အဝကျင့်သုံးတဲ့အစိုးရမဟုတ်တော့မှဥပမာအနေနဲ့တရုတ်တို့ဗီယက်နမ်တို့လိုမျိုးစီးပွားရေးဖွံ့ဖြိုးမှုကိုအာယုံဆိုင်ဦးစားပေးတဲ့အာဏာမြဲဖို့တက်တက်လောက်လုပ်နေတာမျိုးမဟုတ်တဲ့အစိုးရတည့်ရလိုအပ်ပါတယ်။ဒါကဒီမြန်မာနိုင်ငံမှာတလျှောက်လုံးကြုံခဲ့ရတဲ့ပြဿနာပါ။အခုဆိုရင်ဒီအုပ်ချုပ်လာတာအနှစ်90လောက်ရှိနေပြီဖြစ်တဲ့စစ်ဆေးရတွေကတိုင်းပြည်တာယာဝါပြောဖို့တိုးတက်ဖို့ဆိုတာထက်သူတို့အုပ်ချုပ်မှုတည်ငြိမ်ဖို့ကပြူပန်နေကြတာဖြစ်ပါတယ်။
လက်တော်ချင်းတွေရစီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေခံဖြစ်နိုင်ငံရေးတည်ငြိမ်မှုတွေကိုစောင့်ချင်းပေးနိုင်မဲ့အစိုးရတရားမျိုးကျင်းပဖို့ရပိုင်းသာလိုတော့တဲ့ရွေးကောက်ပွဲကနေထွက်ပေါ်လာစရာမရှိဘူးလို့ဩစတြေးလျနိုင်ငံမကော်ရီတက်သူစီးပွားရေးပညာဌာနကပမောက္ခရှောင်းတန်နာကပြောဆိုခဲ့တာပါဒီလိုပဲအမေရိကန်ပြည်အောင်စုငင်းချိုင်းတက်သူ ISIP ရဲ့အစီရင်ခံစာကတော့စစ်ဆေးရကရေးဆွဲထားတဲ့အခြေခံဥပဒေမှာဒီမိုကရေစီအခြေခံတွေကင်းမဲ့နေသလိုနိုဝင်ဘာလရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမဲ့အလားအလာတွေရှိမှာမဟုတ်တာမို့ဒီမိုကရေစီဆန်တဲ့အစိုးရမျိုးစီးပွားရေးဖွံ့ဖြိုးမှုတွေလက်ငင်းထွက်ပေါ်လာစရာခွင့်လန်းမျိုးတွေနှဲပါနေတယ်လို့ဖော်ပြခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုညှပ်နှားပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ